ကိုရိုနာဗိုင်းရပ်စတင်ကူးစက်မှုကြောင့်တရုတ်နိုင်ငံဝူဟန်မြို့မှာဝင်ထွက်သွားလာမှုတွေကန့်သက်ထားတာသတင်းပတ်နဲ့ချီကြာမြင့်လာချိန်မှာပဲမြို့ထဲမှာပိတ်မိနေသူတွေလည်းအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရပါတယ်။ AFP သတင်းဌာနကတော့ကမ္ဘာ့ကျန်းမာရေးပြဿနာအထိကြီးထွားလာတဲ့ဗိုင်းရပ်စ်ပိုးကူးစက်မှုစတင်ခဲ့ရာဝူဟန်မြို့ကအခြေအနေတွေကိုသိနိုင်ဖို့ပြီးခဲ့တဲ့လဇန်နဝါရီလထဲမှာပဲအဖွဲ့တစ်ဖွဲ့ကိုစီလွတ်ခဲ့ပါတယ်။ပြင်ပကမ္ဘာနဲ့စတင်အဆက်ပြတ်ခဲ့တဲ့နေ့ကစလို့ဝူဟန်မြို့မှာ AFP သတင်းသမားတွေရဲ့ရှေ့ရကြာအတွေ့အကြုံကြောင်တရင်ဆောင်မကိုကိုအောင်လွင်ဦးကဆက်ပြီးတော့ပြောပြမှာပါရှင
်။လူကြီးစက်တသန်းကျော်ရှိတဲ့ဝူဟန်မြို့မှာဗိုင်းရပ်စ်ပိုးစစ်ကြောင်လူ18ယောက်ထိသေဆုံးခဲ့ပြီးနောက်ဇန်နဝါရီလ23ရက်နေ့ကစလို့လူရင်းတွေကားတွေရထားတွေဝင်ထွက်သွားလာမှုတွေကိုကန့်သတ်ကြောင်ကြေညာလိုက်တာပါ။အများပြည်သူကြားသွားလာရမှာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုကာကွယ်တဲ့အနေနဲ့နှာခေါင်းဆီးတွေတက်စမှုလဲအာဏာပိုင်တွေညှဉ်းချခဲ့ပြီးတန်လျာရှိတဲ့ခီးသွားတွေကိုကျန်းမာရေးအတွက်စစ်ဆေးမှုတွေလဲနောက်ဆက်တွဲစတင်နေပါတယ်။ကျင်းရချက်ထုတ်ပြန်ပြီးနောက်တစ်နေ့တရုတ်နှစ်တစ်ခုမတိုင်ခင်တရက်နေ့မှာတော့လူသွားလူလာတွေဈေးဆိုင်နေတဲ့စီကားလေးရှိတဲ့ဝူဟန်မြို့ဟာတစားပြင်လို့လူစုကင်းမဲ့နေပါတယ်။ဒီနေ့နှစ်တစ်ခုပွဲဟာပထမဆုံးအချိန်မိသားစုတွေမိတ်ဆွေတွေမစုံနိုင်တဲ့နှစ်တစ်နေ့ဖြစ်နေလေဝူဟန်မြို့ကပန်လီရှင်ကပြောပါတယ
်။原来过年的话我们都是经常
ပုံမှန်ဆိုရင်နှစ်တစ်ခုမှာမိသားစုတွေမိတ်ဆွေတွေဒီအလဲသွားကြပါတယ
်။
လူကြီးတွေနှစ်တစ်မှာစချမ်းသာအောင်ဆုတောင်းကြပါတယ်။မိသားစုတွေနှစ်တစ်မှာစချမ်းသာဖို့လဲဆုတောင်းကြတာဟာအင်မတန်စိတ်သက်သာစွာအချိန်ဖြစ်ပါတယ
်
ဒီနေ့လိုမျိုးတော့မဟုတ်ပါဘူးသွားကျင်တဲ့နေရာလည်းမသွားနိုင်ပဲအိမ်မှာပဲနင်းနေရပါတယ
်စံတော်လည်း25ရက်နေ့နှစ်တစ်ခုနေ့မှာလဲပုံမှန်အပြင်စီကားလေးရှိတဲ့တရုတ်ဖျားเจ้าနေကိုပိတ်ထားသလိုတွေ့နေမြင်နေကြလုံယုံကြီးတော်ရှိသူတွေကိုလည်းလမ်းနေမှာမတွေ့ရပါဘူးနှစ်တစ်ခုကာလမှာတမုထူးချပြီးစီကားနေတာကတော့စီးဆိုင်နေပါဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်စိုးရိမ်ထိလန့်နေကြချိန်မှာစီးဆိုင်နေကဝန်ထမ်းတွေဟာဆိုရင်လဲပုံမှန်ကူးစက်အောင်ကာဝယ်ဝတ်စုံတွေဝတ်ဆင်ထားကြပြီးစေးဝယ်စုတွေကိုရောင်းချနေတာတွေ့ကြရသလိုအပြားကျစေးလို့စေးမျိုးဆိုရင်လည်းလူတစ်ယောက်ကိုနှစ်ဘူးတည်းပုံမရောင်းမဲကန့်တတ်ထားတဲ့အထည်ဖြစ်ပါတယ်။နှစ်တစ်ခုနှစ်ပြီး AFP သတင်းဌာနကသွားကြည့်ခဲ့တဲ့စေးရုံတီုံမှာဆိုရင်လည်းဆရာဝန်နဲ့တွေ့ဖို့စောင့်ဆိုင်းနေတဲ့လူတွေကြီးကိုတွေ့ရသလိုဆောင်းရကြာလွန်းတဲ့အတွက်တချို့ကကိုယ့်ဘာသာထိုင်ကုန်တွေယူလာကြတဲ့အထည်ပါ
ကိုကျနာထမဲရော
စစ်စစ်ပြီးဖြေဆောင်နေတဲ့ပိုးကူးခံရမှာကိုလည်းစိတ်ပူပါရဲ့ဆိုတော့စဲ့ရုံလူသားလီကပြောသွားတာပါ။ကိုယ်မျိုးမှာဗိုင်းရပ်စ်ပိုးကြောင့်တည်ဆုံးသူတွေနဲ့ကူးစက်သူတွေတိုးလာနေတာနဲ့အမျှလက်ရှိစေးရုံတွေနဲ့မဆက်နော်တာကြောင့်ဂရင်းဆောင်ဆက်စေးရုံကိုလည်းရပိုင်းတွင်အပြီးဆောက်လို့ဖို့အာဏာပိုင်တွေစီစဉ်ခဲ့ရတာပါ။ကိုယ်မျိုးမှာသွာလာတွေကိုပိတ်လိုက်ပြီးနောက်6ရက်မြောက်နေ့မှာတော့ပြည်ပနိုင်ငံတွေကမြို့ထဲမှာပိတ်မိနေတဲ့သက်ဆိုင်ရာနိုင်ငံသားတွေကိုပြန်ခေါ်ဖို့လည်းစီစဉ်လာခဲ့ကြတာပါ။နိုင်ငံကဟိုတယ်တချို့ဖွင့်လှစ်ထားဆက်ဖြစ်ပေမဲ့နှာခေါင်းစည်းဝတ်ဖို့ကိုပူရင်တိုင်းမို့စရည်လိုကျွတင်ကာဝေးစီမံနေလဲတတ်မှတ်ထားပါတယ်။ဒါမှလည်းဟိုတယ်စားသောက်ဆိုင်တွေပိတ်ထားရတယ်လို့တွေ့နေမြင်နေကြအဲဂျူကောင်တာမှာလူတစ်ယောက်မှမတွေ့ရတယ်လို့တိတ်ဆိတ်ခြောက်ကနေတာကိုလည်းတိတိတသာတွေ့ကြရမှာပါ။ပြင်ပကဘာနဲ့အဆက်ပြတ်ထားတာရှေ့ရချလာတဲ့ဝူဟန်မြို့မှာစေယုံတစ်ခုနီးကပရီဘောဝါဆန်ရှေ့မှာနှာခေါင်းစည်းတက်ထားတဲ့ခမန်းကြီးအသက်60ရွယ်အမျိုးသားတူလမ်းပေါ်မှာတိဆုံးနေတာကိုလည်းတွေ့ရပါတယ်။မျိုးကအများစုကတော့မလို့ပဲအပြင်ကိုသွားလာတာမျိုးတွေမလုပ်ကြတော့ဘူးလို့လေရှိုင်းမျိုးမှာလွတ်လွတ်နေတဲ့ဟိုဝမ်မျိုးကဒေးဗစ်ကပြောပါရဲ
့ဒီကကြားချင်းရဆိုတဲ့ကြား
မိသားစုတိုင်းလို့လို့အပြင်မသွားကြတော့ပါဘူးဆက်ဆံတွေဆွတ်ချဖို့လဲစူးစမ်းနေကြပါတယ်ကူးစက်မှုကလည်းနည်းနည်းမြန်နေလို့ပါသူကကတော့ကာကွယ်ဖို့နဲ့ထိန်းချုပ်ဖို့စူးစမ်းနေပါတယ
်ဟိုဝမ်မျိုးမှာပဲကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အာဏာပိုင်တွေတရားဝင်မချညာခင်မှာသတိပေးဖို့စူးစမ်းခဲ့တဲ့အသက်34နှစ်အရွယ်မျက်စိထုခုဆောင်ဝင်ဒေါက်တာလီဝမ်လျန်ဟာလည်းဗိုင်းရပ်စ်ပိုးကူးစက်ခံရပြီးဖေဖော်ဝါရီလ6ရက်နေ့မှာပဲကွယ်လွန်သွားခဲ့တာ
ပါ။ဒီလို
သူကတရားကောင်းတရားဆိုတော့ကျွန်တော်ပြေဝလက်ခံပါတယ်တတိယရှိရူးရူးသားသားနဲ့ပြောစရာရှိတာပြောတဲ့သူပါဆိုပြီးဖေချင်းမျိုးကဂျင်စင်ကပြောဆိုသွားတာပါ။ကမ္ဘာ့ကျန်းမာရေးဘွဲ့ WHO ကကမ္ဘာတဝန်းကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူရေထွက်တာအခုဆိုရင်တထောင်ကျော်နဲ့ကူးစက်သူတောင်းနဲ့ချီတိရှိနေပါပြီ။နိုင်ငံပေါင်း2000ကျော်အထိကူးစက်နေတဲ့ဗိုင်းရပ်စ်ပိုးအနေအားအများပြည်သူအတွက်နံပါတ်1ရန်သူဖြစ်နေလဲ WHO ကသတိပေးထားပါတယ်ခင်ဗျာ။